သမရာဦးထင်ကျော်ရဲ့တရုတ်နိုင်ငံခီးစင်မှာထုတ်ပြန်လိုက်တဲ့တရုတ်မြန်မာနိုင်ငံပူးရဲကြေညာချက်မှာအငင်းပွားဝယ်ဖြစ်နေတဲ့မြစ်ုံဆဲစီမံကိန်းနဲ့ပတ်သက်ပြီးပြတ်သားတဲ့ဆုံးဖြတ်ချက်တွေထည့်သွင်းဖော်ပြမထားတာဟာမြစ်ုံအရေးနဲ့ပတ်သက်ပြီးတိကျတဲ့ဆွေးနွေးမှုမရှိတာကြောင့်ဖြစ်နိုင်ကြောင်းသုံးသပ်တာမျိုးရှိပါတယ်။မြစ်ုံစီမံကိန်းကိုဖျက်သိမ်းကြောင်းမထုတ်ပြန်သေးပေမလို့အစိုးရအနေနဲ့ပြည်သူတွေရဲ့ဆန္ဒကိုအကောင့်ထဲပို့ဆောင်မယ်ဆိုတဲ့မျှော်လင့်ချက်တွေကလည်းရှိနေသေးပါ။ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့သမရဦးထင်ကျော်ရဲ့ခီးစဉ်မှာသဘောတူစာချုပ်3ခုရလည်မှုစာချုပ်လာ2ခုနဲ့ပူပေါင်းဆောင်ရည်စာလွှာ4ခုစုစုပေါင်းသဘောတူညီချက်9ခုကိုလက်မှတ်ရေးထိုးခဲ့ပါတယ်ဒီသဘောတူစာချုပ်တွေထဲမှာရခိုင်ပြည်နယ်ကြောက်ချူမဒေးကျွန်းကနေတရုတ်နိုင်ငံကုမင်းမြို့အထိရင်းနှံစိမ့်တည်ယူပို့ဆောင်ရေးဆိုင်ရာစာချုပ်ပါဝင်ပေမဲ့မြစ်စုံဆဲစီမံကိန်းဖြတ်သိမ်းရေးနဲ့ပတ်သက်ပြီးတိကျတရားရဲ့အချက်မျိုးနိုင်ငံပူးတွဲကြေညာချက်မှာလည်းဖော်ပြတာမတွေ့ရပါဘူးဒါနဲ့ပတ်သက်ပြီးနိုင်ငံရေးလိလာတုံးသက်သူဦးစီသူအောင်မြင့်ကအခုလိုပြောဆိုပါတဲ့
အခုထွက်လာတဲ့သတင်းကတော်တော်ကြီးကိုရချမ်းတယ်လေမနိုင်ငံအကျိုးကြီးပါဟိုတစ်ထောပေါ့နော်မနိုင်ငံကလည်းအကျိုးရှိအောင်တကယ်ကိုအတူတူကဖြည့်ရှင်းရမယ်ဆိုတဲ့သဘောတော့ပဲတွေ့ရတယ်လေတကယ်တော်တော်ကြီးကိုရချမ်းပါတယ်ကြီးတဲ့ရပိုင်းမှာဆိုရင် global time တို့ဘာလို့မှအတူရေးတာရှိတယ်အဲ့ဒီပုံမှန်အခြေခံပြီးတော့မှဒီအစိုးရဘက်ကဒါကိုစီမီကိုလမ်းကပြောတယ်နဲ့ပြောပါတယ်။ဒါပေမဲ့ဒီကိစ္စကလက်ရှိချိန်ရကဒီစုံစမ်းရေးကော်မရှင်ရဲ့အစီရင်ခံစာကိုသူကပြီးအောင်မထွက်သေးဘူး။မထွက်သေးဘူးဆိုတဲ့အခါကျတော့ကျွန်မချင်းနဲ့ဘာဒီဗီရှင်မှပြီးမှာမဟုတ်ဘူး။ဘာဒီဗီရှင်မှမပြီးသေးဘူးဆိုတဲ့အနေထားအောက်မှာအဲသဘောတူညီချက်တွေကိုအချမ်းမြေလောက်ပြောလာဆိုတာဆိုရင်တနိုင်ငံအကျိုးရှိအောင်ပြင်ရှင်းမယ်ဆိုတဲ့ဒီလိုရည်ရွယ်ချက်တဲ့ပေါ့နော်သဘောတူညီချက်လောက်ကိုပဲစီမီပြည့်ခဲ့တယ်လို့ထင်တယ်။
တရုတ်မြန်မာနှစ်နိုင်ငံပူးတွဲကြေညာချက်မှာစီးပွားရေး၊ကုန်သွယ်ရေး၊စိုက်ပျိုးရေး၊လျှက်စစ်စွမ်းအင်၊ပို့ဆောင်ရေးနဲ့ထုတ်လုပ်မှုစွမ်းအင်ကဏ္ဍတွေမှာနှစ်ဖက်အကျိုးတူပူးပေါင်းဆောင်ရွက်မှုညှင့်တင်မှုကိုဆက်လက်ဆောင်ရွက်မှာဖြစ်ကြောင်းဖော်ပြထားပါတယ်။တရုတ်နိုင်ငံပိုင်စင်ဝါသတင်းဌာနကလည်းတရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးပုံမှန်ကောင်းမွန်အောင်နှစ်ဖက်စလုံးအကျိုးမြတ်ရှိစေမယ့် win-win မူအရပူးပေါင်းဆောင်ရွက်ဖို့နဲ့အပြန်အလှန်လေးစားမှုစည်းမျဉ်းတွေကိုကန့်ဆွဲသွားကြဖို့သဘောတူကြောင်းဖော်ပြပါတယ်။စီလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီတချင်းပြည်နယ်ရဲ့ဥက္ကဋ္ဌဦးခက်ခိန်နံကမြစ်ဆုံရေးနဲ့ပတ်သက်ပြီးလက်ရှိအစိုးရအနေနဲ့ပြည်သူတွေရဲ့ဆန္ဒကိုအခြေခံပြီးအကောင်းဆုံးလုပ်လိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်
။မြစ်ဆုံနဲ့ပတ်သက်တဲ့ဥစ္စာကိုနိုင်ငံတော်မှတာဝန်ရှိတဲ့ပုဂ္ဂိုလ်တွေနိုင်ငံတော်အကြီးအကဲပိုင်းဆိုင်ရာတွေပြတ်ပြတ်သားသားမပြောခြင်းဟာပြည်သူလူထုရဲ့ဆန္ဒသဘောထားတွေကိုလည်းပဲအလေးနဲ့ထားပြီးစဉ်းစားနေတဲ့အနေအထားဖြစ်တဲ့အတွက်ကြောင့်လို့အဲ့လိုသုံးသပ်ပါလေ။မြေဆုံစီမံကိန်းကတော့ဒီစီတွေရွေးချယ်ခွင့်မရှိခဲ့တဲ့ဆစ်စနစ်ကာလတုန်းကလုံဆောင်ခဲ့တဲ့ကိစ္စဖြစ်တယ်။ဒီနေ့ကတော့အစိုးရကပြည်သူအစိုးရဖြစ်တဲ့အတွက်ပြည်သူတွေရဲ့ဆန္ဒကိုလည်းပဲအလေးအနက်ထားမယ်လို့ကျွန်တော်အနေနဲ့အဲ့လိုယုံကြည်ပြီးတော့ခံယူခဲ့တဲ့အတွက်ကြောင့်အဖြေကတော့အကောင်းဆုံးတော့ဖြစ်လာမယ်လို့အဲ့လိုပဲသုံးသပ်ယူဆရပါတယ်။
မြေဆုံစီမံကိန်းဖြတ်သိမ်းဖို့အတွက်တောင်းဆိုလှုပ်ရှားသူဒေါ်ကြာခွန်ကလည်းသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။ကျွန်မအနေနဲ့တော့အခုကျွန်မတို့မြန်မာနိုင်ငံမှာနော်မြန်မာနိုင်ငံပေါ့အားလုံးပေါ့လေဒီမြေဆုံကြတော့အားလုံးကောင်းကွက်နေတယ်ဆိုတော့နိုင်ငံတော်သမ္မတကြီးလည်းဒီဒီလူထုရဲ့စကားကိုနားထောင်ပြီးတော့မြေဆုံကိုတော့ရပ်နိုင်တယ်လို့ကျွန်တော်တို့မျှော်လင့်နေတာပေါ့။အဲ့လိုမျိုးမထင်ကြရဘဲကျွန်မတို့ရပ်မယ်ပေါ့လေလုံးဝဖြတ်သိမ်းမယ်ပေါ့လေအဲ့လိုမျိုးပဲယုံကြည်ပါမယ်။
မြေဆုံစီမံကိန်းကို2009ခုနှစ်ကစတင်အကောင်အထည်ဖော်ခဲ့ပေမဲ့နောက်ပိုင်းမှာပြည်သူတွေကကန့်ကွက်ခဲ့တာကြောင့်2011ခုနှစ်မှာသမ္မတဦးသိန်းစိန်ကသူ့အစိုးရတက်တန်းအတွင်းရပ်ဆိုင်ထားဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။2016ခုနှစ်ဩဂုတ်လမှာတော့သမ္မတဦးထင်ကျော်ကအေယာဝီမြေဆုံမြင်းညာမြစ်ဝမ်းရေအားရပ်စစ်စီမံကိန်းကိုဆက်လက်ဆောင်ရွက်တည်မတည်လေးလာစီစစ်သုံးသပ်နိုင်ဖို့အတွက်ကော်မရှင်တရဖွဲ့စည်းခဲ့ပါတယ်။ဒီကော်မရှင်ကအပိဓာအစီရင်ခံစာတင်ပြရေးအတွက်ဆက်လက်ဆောင်ရွက်နေစေရှိပါတယ်
။ကိုမိုသောမင်းမြန်တင်ပြသွားတော့ပါ